မီဒီလို့ခေါ်တဲ့အပြည့်အစုံအလုပ်သမားတွေကိုဂုဏ်ပြုပြီးတော့ကဘာဝန်းအလုပ်သမားတွေဟာလောက်ခလစာတိုးမြင့်ရရှိရေးနဲ့လုပ်ငန်းဝင်အခြေအနေတိုးတက်ကောင်းမွန်လာဖို့အတွက်ချီတက်ဆန္ဒပြမှုတွေလုပ်ခဲ့ကြပါတယ်။တူရကီနိုင်ငံအစ္စတန်ဘူမှာတော့ဆန္ဒပြသူတွေဟာမီဒီနဲ့လူလူစည်းဝေးပွဲလုပ်နေကြတက်ကစ်ဆမ်ဂျင်ပင်ကိုချီတက်ဖို့ကြိုးစားရမှာသူတို့ကိုတားဆီးတဲ့ရဲတွေနဲ့အထီးကရင်ဖြစ်ခဲ့ပါတယ်။ဆန္ဒပြသူတွေဘက်ကဂဲတွေနဲ့ပစ်ပေါက်တယ်လို့ပဲလုံခြုံရေးတပ်ဖွဲ့တွေဘက်ကလည်းမြေယူဘုံနဲ့မိသက်ပိုက်တွေကိုထိုးပြီးတော့လူစုခွဲခဲ့ရပါတယ်။ဂရီးနိုင်ငံမှာလုပ်တဲ့မီဒီနီအလုပ်သမားဆန္ဒပြမှုတွေကြောင့်တော့ဂရီးကျွန်းစုတွေကမှတွာလာနေတဲ့မော်တော်သင်္ဘောတွေရန်နာသွားပါတယ်။ဒါပြင်ဒီအေသင်မှာတော့အများပြည်သူသုံးရင်းရထားတွေရပ်တန့်သွားပါတယ်။ဆန္ဒပြသူတွေဟာအစိုးရရဲ့ချုံချံချွေတာရေးမူဝါဒတွေကိုကန့်ကွက်ပြီးတော့ဆန္ဒပြခဲ့ကြတာပါ။နောက်ဒီအလုပ်လက်မဲ့နှုန်း28ရာခိုင်နှုန်းအထိမြင့်မားလာနေတဲ့စပိန်နိုင်ငံမှာတော့စီးပွားရေးမူဝါဒပိုင်းဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေလုပ်ဖို့အတွက်စုယုံပြီးတော့ဆန္ဒပြခဲ့ကြပါတယ်။ပြည်ထောင်နိုင်ငံမှာတော့ဒီလက်ရဆုံးအတိုက်ခံပါတီဖြစ်တဲ့မျိုးသားတပ်ဦးကသူတို့ရဲ့အစင်လာမပြတ်မီဒီနီချီတဲ့ဖွဲ့ကိုလုပ်ပါတယ်ဖိလစ်ပိုင်နိုင်ငံမှာလည်းဆနပြသူတွေဟာမြို့တော်မနီလာမှာစုယုံချီတက်ပြီးတော့ဆူရရဲ့လုပ်ငန်းတွေမှာသူတို့အတွက်အလုပ်ကင်တွေရဖို့ဆိုပြီးတော့တောင်းဆိုကြပါတယ်ကမ္ဘောဒီးယားနိုင်ငံမှာတော့ဒီအထည်ချုပ်စစ်အုပ်လုပ်သားတွေကလောက်ခလစာတူပီဖို့နဲ့လုပ်ငန်းငွေအခြေအနေတွေတိုးတက်ကောင်းမွန်လာစေဖို့ဆိုပြီးတော့ဖနမ်မီမြို့မှာဆနပြပါတယ်မြန်မာနိုင်ငံမှာလည်းအလားတူပါမီဒီနီအလုပ်သမားအစည်းအဝေးနောက်အခမ်းအနားတွေကိုကျင်းပခဲ့ကြပါတယ်ခင်ဗျာ